ဒီကနေ့ဟာဂျပန်နိုင်ငံနာဂါဆာကီမြို့မှာ69နှစ်မြောက်အနုမြုပ်ဘုံအကျဉ်းခံတဲ့နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပနေပါတယ်။လူထောင်ပေါင်းများစွာလို့လည်းဒီအခမ်းအနားကိုတက်ရောက်နေကြတာပါ။နာဂါဆာကီမြို့မှာရှိတဲ့ငင်းချိုင်းပန်းချံကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူဂျပန်နိုင်ငံဆိုင်အမေရိကန်သံမတ်ကြီးကာရိုလိုင်းကနေဒီအပါအဝင်အသက်အရွယ်ကြီးရင်မီဖြစ်တဲ့အသက်ရှင်ကျန်းရသူတွေအစိုးရတာဝန်ရှိသူတွေတခြားနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။နာဂါဆာကီမြို့တော်ဝင်တိုမီဟီဆာတာဟုရဲ့လူလူကိုပြောတဲ့မင်းခွန်းထဲမှာတော့ဂျပန်နဲ့ငင်းချိုင်းလမ်းစဉ်ကိုမဆန့်လွတ်ဖို့နဲ့ဝန်ကြီးချုပ်ရှင်ဆိုအာဘေးရဲ့အစိုးရကိုပြည်သူတွေရဲ့စကားကိုနားထောင်ဖို့အတွက်တိုက်တွန်းသွားခဲ့ပါတယ်။တခြားနိုင်ငံရဲ့ခြားတိုင်းပြည်တွေကိုကာဝယ်ဖို့နဲ့ပင်လယ်ပြင်ထဲမှာပို့ပြီးကြီးမားတဲ့အခန်းကဏ္ဍကနေဂျပန်ပါဝင်ဖို့အတွက်အခုအစိုးရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဂျပန်နိုင်ငံထဲမှာကွဲပြားမှုအမျိုးမျိုးဖြစ်ပေါ်နေတာပါ။